ကျွန်တော်ပထမဦးဆုံးမေးချင်တာကဒီနိုင်ငံကငွေကြေးရမုံငွေအဖွဲ့ IMF ရဲ့အခုထွက်တဲ့ဒီ Article 4 Consultation ပေါ့လေအဲ့ဒီ report ထဲမှာသူတို့ပြောထားတာကမြန်မာနိုင်ငံစီးပွားရေးဟာအတက်ဖက်ကိုပြန်ပြလာပြီရေရှည်ဖွံ့ဖြိုးရေးတိုးတက်ရေးအတွက်လည်းအလားအလာကောင်းနေတယ်စသဖြင့်သူတို့ကတော်တော်လေးအကောင်းပြောထားတာရှိပါတယ် IMF ကဆိုတော့အဲ့ဒီလိုမျိုးအတက်ဖက်ကိုပြနေတဲ့အလားအလာဆရာကိုယ်တိုင်ရောမြန်မာသလားခင်ဗျ IMF ကပြောတာကိုဆရာသဘောတူပါသလားခင်ဗျာ
သဘောတူပါတယ်ပထမအချက်ကတော့ဟိုတက်တယ်ဆိုတာကလေ2016ခုနှစ်ကလုံးဝကြာခဲ့ပြီ2018မှာကအချိန်လေးယူလာတဲ့အတွက်အခုတော့ဟိုတက်လာပြီပေါ့ဗျာတက်တဲ့ figure လေးတွေလည်းမြင်ပါတယ်နော်ဥပမာဟိုပြည်ရင်းညာရေးတို့အတိုက်ခိုက်ပြစ်ခတ်ရာသီးရေးတို့မှာဆိုရင်နော်အခွဲနိုင်တိုင်းရင်းသားလက်နက်ကင်အဖွဲ့တစ်ဖွဲ့ကလက်မှတ်ထိုးတဲ့အတွက်နော်ကိင်္ဂနာအရာပြောကြလို့ဆိုရင်17.11ရာခိုင်နှုန်းတက်လာတယ်ပေါ့ဗျာနောက်ပြီးတော့21ဟိုပင်လုံကလည်းဟိုအခြေအနေလေးကနည်းနည်းကောင်းနေတယ်အဲ့ဒါလည်းတက်ပါတယ်ဒါကအရေးကြီးလို့စီးပွားရေးအတွက်အရေးကြီးလို့ပထမအနေနဲ့ပြောပြတာပ
ါဆိုကျွန်တော်နည်းနည်းဖြတ်မိပြောစရာဆရာပြောတော့စိတ်ဝင်စားဖို့ကောင်းပါတယ်ဆရာကဒီစီးပွားရေးတက်တယ်ဆိုတဲ့ကိစ္စကိုပြေခတ်ရစေးလက်မှတ်ထိုးတဲ့ကိစ္စ21ရာစုပင်လုံကိစ္စနဲ့ထောက်ပြီးတော့ပြောသွားတော့ဆိုအဲ့ဒီအချက်ကဆရာသဘောထားအရာတော်တော်လေးအရေးပါတဲ့အခြေအနေမျိုးရှိသလားဆရာ
ဟုတ်ပါတယ်အရင်အရေးပါပါတယ်တိုင်းပြည်တစ်ပြည်မှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာနိုင်ငံရေးနဲ့ပြည်ငြိမ်းပြောပြည်ဝင်ငြိမ်းချမ်းရေးရှိမှဒီတိုင်းပြည်ကစီးပွားရေးတိုးတက်တယ်လို့ပြောလို့ရတဲ့အတွက်အဲ့ဒါလေးကိုအရင်ဆုံးဥတည်ပြီးပြောတာပ
ါဟုတ်ကဲ့နောက်ခုနဟုတ်ကဲ့ဆရာခုနဆက်ပြောမယ့်စကားလေးဆက်ပြောပါဆက်ပါခင်ဗျဟ
ုတ်ပါပြီနောက်ဟိုပြည်တွင်းထုတ်လုပ်ရေးမှာလည်း SME တွေကဝေကြီးလေးချေလို့ရတာတို့နောက်ပြီးတော့ဟိုရင်းနှီးမြှုပ်နှံမှုတွေတက်လာတာတွေ့ရတယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကလည်းတိုက်ရိုက်ရင်းနှီးမြှုပ်နှံမှုကလည်းအာရှနိုင်ငံတွေဟို 95% လုပ်နေရတယ်ပြီးတော့အခုတော့ဟိုဥရောပနဲ့အမေရိကန်ဘက်ကလည်းတက်လာတာလေးတွေတွေ့ရတယ်ပေါ့အဲ့ဒါလည်းသူတို့တုတ်တက်တယ်လို့ပြောလို့ရပါတယ်နောက်တစ်ချက်ကဒီပြပဖို့ကုန်ပေါ့အဲ့ဒီဟာအရေးကြီးပါနိုင်ငံအတွက်ဝင်ငွေပါအဲ့ဒါ2016ခုနှစ်ကဆိုလို့ချင်း11 billion dollar ပဲရခဲ့ရတယ်အခုဆိုရင် 15 billion dollar ဆိုတော့ figure ရတကယ်တက်လာတာတွေ့ရပါတယ်နောက်ပြီးတော့အဲ့ဒီလိုတက်လာတာလည်းရှင်းရှင်းရှားရှားပေါ်လွင်လာတာက layer site ပြုရေးကထုတ်လုပ်တဲ့စံပေါ့လေ 3 billion စံကျော်ကျော်ဆိုတော့ဒါ190အတွင်းစံချိန်ချိုးလိုက်တာပေါ့နောက်ပြီးတော့ရေးဆက်ကုန်ပစ္စည်းနဲ့ဝင်းမီဝေးပစ္စည်းတွေလည်းဒါဖိကာတွေတက်လာတာတွေ့ရပါတယ်နောက်ပြီးတော့ GDP ကိုကြည့်မယ်ဆိုရင်လည်းနော်သူကမြန်မာကျပ်ငွေဘီလီယံ100လောက်အထိကိုတက်လာတယ်လို့နော်အဲ့ဒါဟုတ
်ကဲ့
ဟိုနိုင်ငံရဲ့ budget တက်လာတယ်ပေါ့ဟု
တ်ကဲ့
budget ကဟိုအဓိကကတော့ဟို revenue က tax ပေါ့ဒီအခွန်ကောက်တွေကနော်ခတိုင်းနဲ့မတူဘဲနဲ့ဟိုတော်တော်လေးကောက်လို့ရလာတော့ GDP ရဲ့ 8.2% အထိတက်လာတယ်ဆိုတော့တွေ့ရတယ
်ဟုတ်ကဲ့
နောက်တစ်
ခါဟုတ်ကဲ့ဆရာကျွန်တော်ခဏလေ
း economic ဆို
ဟုတ်ကဲ့ကျွန်တော်ခဏလေးဆရာခဏလေးကျွန်တော်ဖြတ်ပေးပြရစီဆရာခုနဆရာထောက်ပြသွားတဲ့အချက်တွေအရာပေါ့လीတက်တဲ့ဆိုတဲ့အချက်တွေတောက်လျှောက်ရှိနေပြီမဲ့လေဒီဘိုင်းကလည်းပဲသူကဒီတက်တယ်ဆိုတဲ့ဟာတွေကလူတွေကဓာတ်ရိုက်သူတို့ခံစားရတဲ့အခြေအနေမရှိသေးဘူးပေါ့ဆရာအဲ့တော့တကယ်လူတွေရဲ့အိတ်ကဖောင်းလောင်ပေါ့လူတွေစီးပွားရေးပိုကောင်းလောင်ဝင်ငွေပိုရလောင်အဲ့လိုအခြေအနေမျိုးလူတွေပျော်ဖို့အခြေအနေကရောဘယ်လောက်ထိနီးပြီလို့ဆရာပြောလို့ရပါတယ်ခင်ဗျာ
ဟောအဲ့ဒါကတော့ဆိုလိုတာကစီးပွားရေးကတော်တော်ကြာကြာကျနေတဲ့အတွက်နော်ဟို inflation တို့ဒေါ်လာနဲ့ exchange rate တွေကညှင့်နေတာတို့ပုံစေးလုံးတက်နေတာတို့ဆိုတာတွေကကြမှာမကြတာเนาะအဲ့ဒါတွေကဘယ်လိုလဲဆိုတော့စီးပွားရေးတော်တော်လေးတက်လာပြီဆိုမှဟိုသူကတဖြည်းဖြည်းနဲ့ပြင်းငိမ့်လာမဲ့သဘောမျိုးပြင်းငိမ့်ပြီးတော့ကြဆင်းရအောင်ပါဟုတ်เนา
ะဟုတ်ကဲ့
အဲ့ဒါတွေကဟို risk တွေပေါ့အန္တရာယ်ပိုင်းတွေမှာအများကြီးပါပါတယ်ဥပမာပြောကြလို့ဆိုလို့ရှိရင်ပုံစေးလုံးဘာကြောင့်တက်လဲเนาะပုံစေးလုံးဘာကြောင့်တက်လဲဆိုတော့ဟိုငွေကြေးဖောက်ပွလို့ပေါ့ငွေကြေးဖောက်ပွလဲဆိုတော့ဒီအရာလေးဒီဘတ်ဂျက်အတုံးကြီးကတော်တော်များတာပဲဗျဟု
တ်ကဲ
့အဲ့နည်းနည်းနှိုင်းပြောရမယ်ဆိုလို့ရှိရင်ဟိုဥသိမ်းစိန်အစိုးရတက်တဲ့2011ခုနှစ်က
အခုအစိုးရတက်တက်2000ဆက်6ခုနှစ်ကเนาะအဆုံးစိတ်ကသူ့စစ်ပြီးမဆန့်တော့ဘူးတိုးတုံးတာတွေ့ရတယ်ဟုတ်ကဲ့အဲအဲ့ဒီတော့နောက်တစ်နှစ်တစ်နှစ်လဲတော့ဘာချက်ကမရောဘူးတိုးတုံးပြီးဘာချက်လဲဟိုလိုဝေးပြပြပေါ့ဗျာဟုတ်ကဲ့လိုဝေးကပြခဲ့တဲ့နေ့ကသလိုရှိရင်ကြပြည်လည်ပေါင်းဟို3000နဲ့600တုံးဆက်8ဆိုပြောပြတာဟုတ်ကဲ့မိမိပြတယ်ဟုတ်ကဲ့ဆက်ခုနပြောတော့တဲ့အထက်မှာဒီ ကျွန်တော်က ဘာသော တွေ့မိ လဲ ဆိုတော့ ဒီ ပြည်ပ ရင်း မြုံနှံ မှုတွေ ဝင် လာ မယ် ဆိုပြီးတော့ မြန်မာ နိုင်ငံမှာ လာ ပြီးတော့ အခြေ စိုက် တဲ့ ဒီ ဥပဒေ အကျိုးဆောင် အဖွဲ့ တွေ ပေါ့ လေ ပြည်ပ ဥပဒေ အကျိုးဆောင် အဖွဲ့ တွေ အခု ဆိုရင် ထွက် သွားတာ နှစ် ခု ရှိ ပါပြီ ဆရာ အမေရိကန် တစ်ခု ထွက် သွားတယ် အင်္ဂလန်က တစ်ခု ထွက် သွားတယ် ဆိုတော့ ဒီ အဖွဲ့ တွေ ကတော့ သူတို့က ပြည်ပ က နေ ပြီးတော့ ထင် သလောက် ရင်း မြုံနှံ မှု မ ဝင် ဘူး ဆိုပြီးတော့ ပြော ကြတော့ အခု ဆရာ တို့ ထောက်ပြ တဲ့ ပြည်ပ ရင်း မြုံနှံ မှုက ဟလာ ဝင် နေ ဆိုတာ နဲ့ ကြတော့ အဲ့မှာ ကွာ ခြား မှု က ဖြစ် မနေ ဘူး လား ဆရာ
အဲ့ဒီ နေရာ လေး မှာ တော်တော် အရေးကြီး တာ လေး ပြော ချင် ပါတယ် နော် မြန်မာ နိုင်ငံ ကြီး က နော် နိုင်ငံ သား ရင်း မြုံနှံ မှု 95% က အာရှ နိုင်ငံ တွေ အထူးသဖြင့် ဂျပန် တို့ တရုတ် တို့ ပေါ့ ညာ နောက် ပြီးတော့ ဟို စင်ကာပူ တို့ ထိုင်း တို့ မလေးရှား တို့ အဲ့ဒီ လို နိုင်ငံ တွေ က နေ ပြီးတော့ ဒီ နိုင်ငံ သား ရင်း မြုံနှံ မှု တွေ ကို အဓိက အားကိုး နေတာ နော် ဟို ဥရောပ နဲ့ အမေရိကန် က မရှိ သလောက် မရှိသလောက် ဆိုတာ ဥပမာ ပြောကြ ဆိုရင် ဥရော အမေရိကန် နိုင်ငံ ကြီး ကို အားကိုးရမှာ အမှန် ဟာ တိုင်းပြည်တွေ ပုံပြ တိုးတက်တယ် ဆိုတာ တရုတ် ပဲ ကြည်ကြည် နောက်ဆုံး ပေါ့ အရင်က ဂျပန် ပဲ ကြည်ကြည် ဒီ ထိုင်ဝမ် ပဲ ကြည်ကြည် တောင်ကိုရီးယား ပဲ ကြည်ကြည် စင်ကာပူ ပဲ ကြည်ကြည် အကုန်လုံးက အမေရိကန် ရဲ့ ရင်း မြုပ်နှံ မှု တွေ အများ ဝင်လာ လို့ ဟုံး တိုင်း နဲ့ တခါလေ တိုးတက် သွားတာ အခုဟာ အမေရိကန် ကို အားကိုးမှု က မရ သေးဘူး ဆိုပါလို့ အဲ့လိုလဲဆိုနိုင်ငံရေးလေးကလည်းနည်းနည်းအခြေအနေအဲ့ဒါလေးကိုပြောရမယ်ဆိုရင်နိုင်ငံရေးတွေကလည်းနည်းနည်းပါလာတယ်